မြောင်းမြို့နယ်ရွာဟောင်းတောကြီးရွာမှာဒီနေ့ညနေပိုင်းကပစ်ခတ်မှုတွေကြောင့်ရွာသား၅ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။စစ်တပ်ကကြီးရွာကိုဒီနေ့တနေ့လုံးဝိုင်းထားပြီးတော့ညနေပိုင်းမှာပစ်ခတ်တာဖြစ်တယ်လို့ရွာကံတွေကပြောပေမဲ့လည်းတမတော်ဘက်ကတော့အေအေနဲ့တိုက်ပွဲဖြစ်တာလို့ဆိုပါတယ်။ဒီကြောင့်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ကိုနိုင်ကိုရင်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြောင်းမြို့နယ်ရွာဟောင်းတောကြီးရွာဘက်မှာဒီကနေ့ညနေပိုင်းပစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့ရွာသားတွေထိခိုက်ဒဏ်ရာရရှိနေခဲ့တာပါ။ဒီပြစ်ကတ်မှုကိုကိုယ်ဆိုင်မျက်မြင်တွေ့ရှိရတဲ့မြို့ဦးကောင်းဆရာတော်ဥဝဏတာရက VOA ကိုအခုလိုပြောပါတယ်
။မဖြစ်ခင်ကတည်းကဦးဆောင်ကင်းနေရာရောက်နေတယ်ကစဉ်မျက်မြင်ပြောရမယ်ဆိုလို့ရှိရင်ပန်းမျိုးဖက်ကနေပြီးတော့မြမတဲ့တော်ကနေကားဆူကြီးနဲ့လာတယ်။ရောက်တာနဲ့သူတို့ကနောက်ဟိုရောတစ်ခါတနေ့ကတစ်ချက်ကြတယ်။ပြီးတော့သူတို့ကကားပေါ်ကနေရွာထဲကိုပြစ်တာပဲ။ဟိုဘက်မှလည်းသူတို့လူပါပဲ။ဇော်လုံးကမလဲကလေးကသူတို့ကအေးရွာကိုဝိုင်းထားတဲ့ဗာတဲ့ရလေတော့မပြီးလို့ဆုံးလာရင်တုံးစီလောက်ကနေပြီးတော့သူတို့လက်လက်ကြီးတွေရောလက်လက်ငယ်တွေရောအကုန်လုံးစစ်တာလက်လက်ကြီးကိုပြီးတော့ဓာရရတဲ့လူများတွေအခုမြောက်ဆေးရုံပေါ်ထားတယ်
ရွာဟောင်းတော်ကြီးရွာကိုဝိုင်းထားတဲ့မြန်မာစစ်တပ်ကကလန်းဘော်ကနေလက်နက်ကြီးနဲ့လှမ်းပစ်ခဲ့တာကြောင့်ရွာသားတွေထိခိုက်ဒဏ်ရာရရှိတာလို့ဆရာတော်ကမိန့်ပါတယ်။ဒီပစ်ခတ်မှုဖြစ်စဉ်တွင်ဆရာတော်ရဲ့မော်တော်ကားကလည်းပျက်စီးမှုရှိခဲ့တယ်လို့မိန့်ပါတယ်။ရွာတွင်လက်နက်ကြီးပစ်ခတ်မှုကြောင့်ရွာသား၅ဦးကြီးစံထိမှန်ပြီးဒီထဲက၃ဦးကတော့မြောက်ဦးစေယုံကိုပို့ဆောင်ခဲ့ရတယ်လို့ကရုဏာလိုင်းတွေးလူဖွဲ့စည်းတာဝန်ရှိသူတို့ကပြောပါတယ်။၃ယောက
်တည်တာလေခင်ဗျာကျွန်တော်တို့တော့လာရပြောတာ၄ယောက်လို့ပြောတယ်ဒါပေမဲ့နိုင်ငံနေလေးတယောက်ကတော့ကြံခဲ့တယ်၃ယောက်ကိုတည်ရတယ်နော်အခုမြောက်ဦးစေယုံပါပါအခုစစ်စစ်မှုတွေတော့ခင်နေပါတယ်ခင်ဗျာကျွန်တော်တို့လည်းအချိန်တွေတော့ပြောလို့မရပါဘူးခင်ဗျာတယောက်ကတော့ဒီဗတ်အလေးလေးနဲ့မဟုတ်ဘူးဒေနာကနေထိကြတယ်တယောက်ကလေးလေးတယောက်တော့ပေါင်ပါလူကြီးတယောက်ကတော့ဒီပခုံးပါ
တမရဘက်ကတိုက်ပွဲမရှိဘဲတမင်ပြစ်ခတ်တယ်လို့ဒေရခန့်ဒီဘက်ကစွတ်စွဲနေပြီမဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမရပြောခွေရဘူမူကြီးဝင်းစော်ဦးကတော့အေးအေးနဲ့တိုက်ပွဲဖြစ်ခဲ့တာလို့ပြောပါတယ်
ရောင်းတော့နဲ့မြောင်းသားနဲ့မှာလည်းလမ်းလုံးတွေတိုက်ပွဲဝင်နေတဲ့တော့ပြီးတော့မှဟိုအုတ်ချုံမှုညင်တဲ့အခုသွားတာပေါ့သွားတဲ့အခါမှာမနဲ့တော့ကတော့အဲရောင်းတော့တို့ဘာတို့မှာကျွန်တော်တို့လမ်းလုံးတွေတိုက်ပွဲဝင်နေသွားတယ်အကုန်လုံးကြွားတယ်တဲ့မှာဒီရှိတာပေါ့ဒါပေမဲ့အဲ့ဒါ၄နာရီဝန်းကျင်မှာကျွန်တော်တို့လုံချုံတိုက်ပွဲဝင်နေတာဖိတ်ကပြီးတာနဲ့လမ်းလုံးညင်ကိုပြန်ရုပ်တယ်ပြန်လာတဲ့အခါမှာအဲ့ရွာလေးကလည်းပြစ်တယ်ရွာကုန်းရဲ့ဒီဘက်ကလားအရှေ့ရောက်ဖက်တောင်ကျောကလည်းပြစ်တာပေါ့နော်လမ်းလုံးတွေလုံးတဲ့အဖွဲတွေကိုပထမတော့မိုင်းခွဲလိုက်တာပေါ့နော်မိုင်းခွဲပြီးတော့မှလက်နက်ငယ်တွေနဲ့ခုနရောင်းတော့ကုန်းနေရနေပြီးတော့ဒါပြစ်တာပေါ့ပြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့တပ်တွေနဲ့ပြစ်ခတ်မှုအဲဒါလိုဖြစ်တာတော့ရှိတယ်ခင်ဗျကျွန်တော်တို့ကတော့ဘယ်ရွာမှကိုပြစ်တာမဟုတ်ဘူးကျွန်တော်တို့လုံချုံတပ်ဖွဲ့ဝင်တွေနဲ့ဆွဲမိုင်းဆွဲတဲ့နေရာကိုပဲကျွန်တော်တို့ကတော့ပြစ်ခတ်တာရှိတယ်ဒါလေးတော့ရှိတယ်ခင်ဗျ
အေးပြန်ကြရေးတာဝန်ခံကတော့မြောက်ဦးမြို့နယ်ရွာဟောင်းသောရွာတွင်သူတို့နဲ့တိုက်ပွဲမရှိဘူးလို့ညင်းဆိုပါတယ
်ကျွန်တော်တို့နဲ့တိုက်ပွဲဖြစ်ပေါ်တာမရှိဘူးဗျအဲ့ဒီမှာဗမာစစ်တပ်ဘက်ကနေပြီးတော့သူတို့ဒီတက်တက်နေပြီးတော့ဒါဟိုရန်တမ်းပြီးတော့ပြစ်တာပေါ့နော်ရွာတေးကိုသူတို့ဒီကားနဲ့ဖြတ်သွားတယ်ပြီးတော့ရွာပြင်ရောက်တာနဲ့ရွာတေးကိုပြန်ထိသူတို့အဲ့လိုလုပ်တာ
ရခိုင်ပြည်နယ်တွင်မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားတိုက်ပွဲဖြစ်ပွားခဲ့ရမှာအယတားတွေထိခိုက်မှုတွေပုံမှုများပြားလာနေပါတယ်အေအေလက်နက်ကိုင်ဘက်ကအယတားတွေနဲ့ကြေးရွာတွေကိုအကာအကွယ်လုပ်ပြီးသူတို့ကိုတိုက်ခိုက်နေတာကြောင့်အေအေလက်နက်ကိုင်တွေကိုဥတီပြီးပြန်လည်တုတ်ပြန်ပြစ်ခတ်တယ်လို့လဲတပ်မတော်ဘက်ကဖြေရှင်းချက်ပေးထားပါတယ်ခင်ဗျာ